ရုရှားသမ္မတဗလာဒီမီယာပူတင်ဟာ၅ချိန်မြောက်သမ္မတရွေးကောက်ပွဲစတင်ယူလိုက်တဲ့အချိန်မှာပဲသူ့ရဲ့အစိုးရဝန်ကြီးအဖွဲ့အရာထူးအပြောင်းလဲတွေကိုစပြီးတော့ဆောင်ရွက်လာပါတယ်။ကကွေရေးဝန်ကြီးဆာဂေးရှိုဂူနေရာမှာအစားထုတ်ဖို့အကြံပြုထားတာပါ။ရုရှားရဲ့တည်ဆဲဥပဒေအရသမ္မတပူတင်ကျမ်းသစ္စာချိန်ဆိုတဲ့အင်္ဂါနေ့မှာပဲဝန်ကြီးအားလုံးနှုတ်ထွက်ရပါတယ်။ဝန်ကြီးအများစုကတော့သူတို့အရာထူးတွေပြန်လည်ပေးအပ်ခံရဖို့ကြေကြေပြန့်ပြန့်မျှော်လင့်ထားကြတာပါ။ရှိုဂူကိုရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးအဖြစ်ခန့်အပ်တဲ့ကြေညာချက်ကိုပူတင်ကတနင်္ဂနွေနေ့မှာပဲလက်မှတ်ထိုးခဲ့တယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါရယ်။ရုရှားကာကွယ်ရေးဝန်ကြီးအဖြစ်ရှိုဂူနေရာမှာအန်ဒရေးဘိုလိုဆော့ဖ်ကိုသမ္မတပူတင်ကအကြံပြုကြောင်းကြေညာချက်ထွက်လာပြီးမကြာခင်မှာပဲဒီခန့်အပ်ချက်ထွက်လာတာပါ။ပြေခဲ့တဲ့လကပဲရှိုဂူရဲ့လက်ထောက်တယောက်လက်ပေးလက်ယူမှုဆွဲချက်နဲ့ဖန်စီခံခဲ့ရပြီးတော့တည်ဝင်စုံစမ်းစစ်ဆေးမှုလုပ်ဖို့ဆောင်ဆိုင်နေချိန်မှာအချင်းချခံထားပါလား။ကကွေရေးဝန်ကြီးအဖြစ်နာမည်ဆင်းတင်သွင်းထားတဲ့ဘိုလိုဆော့ဖ်ကရောရုရှားအထက်လွှတ်တော်ဖက်ဒရေးရှင်းကောင်ဆယ်ကအတည်ပြုအောင်မှာဖြစ်ပါတယ်။တခြားအစိုးရဝန်ကြီးတွေအတွက်သမ္မတပူတင်ကမိတ်ဆက်တင်ပြတာမျိုးရှိခဲ့ပြီးတော့ရှိုဂူကတော့အစားထိုးဖို့နာမည်တင်သွင်းခံရတဲ့တူဦးသီးသောဝန်ကြီးဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။